နားဆင်သူပရိသတ်များအားလုံးပဲမင်္ဂလာပါကျွန်တော်ကတော့မြို့ပြတ်တတ်တာအတုဇာခန္ဓာကစီစဉ်တင်ဆက်တဲ့ဒီစားဖြစ်ပါတယ်ဒီနေ့မြို့ပြတ်တတ်တာအတုဇာခန္ဓာမှာလူငယ်တွေရဲ့အကြောင်းလူငယ်တွေရဲ့သဘောတဘာဝကိုအတူတကွကျွန်တော်တို့စဉ်းစားပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်လူငယ်တွေရဲ့သဘောတော်ဘာဘလို့ရှိလဲလူငယ်တွေဘာဖြစ်ချင်လဲလူငယ်တွေဘာလုပ်ချင်လဲသူတို့လူကြီးတွေကဘလို့မြင်လဲဒီနေ့အသက်ရှင်နေရတဲ့လူငယ်တွေရဲ့ဘဝဟာဘလို့မျိုးလဲဆိုတာဒီနေ့ဒီအစီအစဉ်ကနေပြီးတော့ကျွန်တော်တို့ဆွေးနွေးပြီးတော့တင်ပြသွားမှာဖြစ်ပါတယ်ပညာရှင်တွေကပြောပါတယ်လူငယ်ဆိုတာကအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်တယ်ဒီနေ့လက်ရှိခေါင်းဆောင်ဖြစ်နေတဲ့သူတွေကအနာဂတ်မှာအငြင်းစားယူတော့မှာအနာဂတ်မှာတိုင်းပြည်ကိုဦးဆောင်မဲ့သူတွေအနာဂတ်မှာကိုယ့်ရဲ့ကိုယ့်ရွာကိုလမ်းပြမှုပေးမဲ့သူတွေအနာဂတ်မှာပညာရေးမှာစီးပွားရေးမှာလူမှုရေးမှာခေါင်းဆောင်မှုပေးမဲ့သူတွေဆိုတာဒီကနေ့အသက်ရှင်နေတဲ့လူငယ်တွေဖြစ်တယ်လို့ပြောပါတယ်အခုလက်ရှိခေါင်းဆောင်လုပ်နေတဲ့မျိုးဆက်တွေဟာနောက်ခေါင်းဆောင်ဖြစ်လာမဲ့မျိုးဆက်တွေကိုအချိန်ပေးရမဲ့နေရက်ကာလရောက်နေပြီလို့ပညာရှင်တွေကဒီနေ့ကဘာမှာသတိပေးလျက်ရှိပါတယ်ဒါကြောင့်မလို့အနာဂတ်မှာခေါင်းဆောင်ဖြစ်မဲ့ဒီကနေ့အသက်ရှင်နေတဲ့လူငယ်တွေရဲ့သဘောသဘာဝကိုဒီကနေ့ကျွန်တော်တို့အတူတကွစဉ်းစားဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့လူငယ်တွေဆိုတာဘယ်လိုလူမျိုးတွေလဲဘယ်သူတွေကိုလူငယ်လို့ကျွန်တော်ခေါ်လို့ရလဲဘယ်ရွယ်ကနေဘယ်ရွယ်အထိကိုလူငယ်တွေလို့ကျွန်တော်တို့သတ်မှတ်လို့ရတယ်ဆိုတာပထမဆုံးကျွန်တော်တို့စဉ်းစားစရာကောင်းတဲ့အကြောင်းတွေဖြစ်ပါတယ်အင်္ဂလိပ်စကားမှာဆိုလို့ရှိရင်လူငယ်ကို youth လို့သုံးနှုန်းပြီးတော့ပြောဆိုတာတွေ့ရပါတယ်ဒါကနည်းနည်းရေပူရဆန်တယ်သူကတိတိကျကျနူးပြိုတဲ့အသက်တာကိုပြောမယ်ဆိုလို့ရှိရင်အင်္ဂလိပ်စကား teen age လို့ကျွန်တော်တို့အသုံးပြုပါတယ်ဗမာလိုဆိုရင်တော့ဆယ်ကျော်သက်အရွယ်မိကောင်ပေါက်အရွယ်လို့ကျွန်တော်တို့သတ်မှတ်တဲ့အသက်အရွယ်ကိုပြောတာဖြစ်ပါတယ်။အကြမ်းင်းအပြင်တော့အသက်73နှစ်ကနေပြီးတော့19နှစ်အတွင်းလူငယ်ကိုဆယ်ကျော်သက်အရွယ်လို့ကျွန်တော်တို့သတ်မှတ်တာဖြစ်ပါတယ်။ဒါကြောင့်မလို့လူကြီးသူမတွေကဒီသက်ဒီရဲ့တွင်းမှာရှိနေတဲ့ကလေးတွေကိုကြည့်ပြီးတော့မင်းတို့တွေကလေတိုက်လို့တိရွယ်လှုပ်ရင်တော့ရည်တတ်တဲ့အမျိုးတွေလို့ကျွန်တော်တို့မှတ်ချက်ပေးတတ်ပါတယ်။လူငယ်တွေရဲ့ဘဝမှာစိတ်လှုပ်ရှားတတ်တယ်၊မြန်မြန်ဆန်ဆန်လှုပ်တတ်တယ်၊အဖေအမေလူကြီးသူမတွေကိုအားမရတတ်ဘူးဒီအရွယ်မှာမိမိကိုယ်ကိုအထင်ကြီးတတ်တယ်မိမိလို့ရင်ဘာမှမဆိုဖြစ်တယ်လို့ထင်တတ်တဲ့အရွယ်ကိုဆယ်ကျော်သက်အရွယ်မိကောင်ပေါက်အရွယ်လို့သတ်မှတ်လို့ရှိပါတယ်နိုင်ငံသားမှဆိုလို့ရှိရင်တော့အသက်73နှစ်ကနေ19နှစ်အတွင်းဒီဆယ်ကျော်သက်အရွယ်ဟာမိမိကိုယ်ကိုမိမိရက်တည်နိုင်တဲ့အနေအထားတစ်ခုကိုတွန်းပို့ပါတယ်နောက်ကဘာကျော်တဲ့ဘောလုံးသမားတွေဆို19နှစ်18နှစ်ဆိုလို့ရှိရင်ဒါနိုင်ငံကျော်ကဘာကျော်ဖြစ်နေပြီဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဒီသက်ဒီရွယ်ကမိဘတွေရင်ွယ်မှာနေနေရတော့မယ်မိဘတွေရဲ့အုပ်ထိန်မှုအောက်ကမလွတ်သေးတဲ့ကလေးတွေပဲရှိတယ်တ20ကျော်23 24 25လောက်ကြာတော့မှလွတ်လပ်တဲ့ဘဝကိုကိုကိုကိုရုန်းကန်နိုင်တဲ့အခြေအနေမှာရှိပါတယ်ဒါကကျွန်တော်တို့နိုင်ငံသားနဲ့မြန်မာနိုင်ငံနဲ့အသက်ပိုင်းခြားမတူတဲ့အကြောင်းပြောပြခြင်းဖြစ်ပါတယ်အဲ့ဒီတော့လူငယ်တွေရဲ့စိတ်ချင်းတွေဘယ်လိုရှိသလဲလူငယ်တွေရဲ့စိတ်ထဲမှာဘာတွေစဉ်းစားပြီးတော့ဘယ်လိုတွေတုံ့ပြန်မှုတွေရှိလဲဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့စဉ်းစားသွားမှာဖြစ်ပါတယ်။များသောအားဖြင့်လူငယ်တွေအားတဲ့ကိုကူကူအထင်ကြီးတတ်တယ်။ဘာမဆိုလုံနိုင်မယ်လို့ထင်တတ်တယ်။လူကြီးတွေလောက်ကင်တော့အားမရဘူး။နှေးတယ်၊ကွေးတယ်လို့ထင်တတ်တယ်။မြန်ဆန်မှုကိုဦးစားပေးတယ်။လူငယ်တွေဖြစ်တယ်လို့အကြမ်းများဖြင့်ကျွန်တော်တို့သုံးသပ်လို့ရပါတယ်။လူကြီးတွေလှုပ်တဲ့အခါမှာဘလို့မှအထင်ကြီးလို့မရအောင်ဒီလူကြီးတွေလှုပ်တာဘလို့မှအားမရနိုင်ဘူး။သူတို့လှုပ်တာနှေးနေတယ်လို့ပဲငါတို့လှုပ်လိုက်ငါတို့ဒီထက်မြန်မြန်ဆန်ဆန်ဒီထက်အားရှိရှိနဲ့လုံနိုင်မယ်လို့ပဲအမြဲတမ်းတွေးတောနေတဲ့သူတွေဟာလူငယ်တွေပဲဖြစ်ပါတယ်။ဒါကြောင့်မလို့လူကြီးတွေနဲ့လူငယ်တွေကြားထဲမှာအဲ့ဒီကြွားချမှုဟာအမြဲတမ်းပဲပြဿနာတရားဖြစ်နေရပါတယ်။အဲ့ဒီလိုလူငယ်တွေနဲ့ရင်ဆိုင်တဲ့လူကြီးတွေဘက်ကလည်းလူငယ်တွေကမြန်လွန်းနဲ့စိတ်မြန်နဲ့လုံစိတ်မြန်မြန်ပဲလှုပ်တတ်တယ်။ဒါပေမဲ့လှုပ်တဲ့အခါမှာဘာမှတိတိကျကျမရှိဘူး။ဝုန်းငနေဝုန်းငနေကောက်ရုံးပြီလို့ပဲထားလှုပ်တယ်။ဒါပေမဲ့သူတို့လှုပ်တဲ့အလုပ်ကခဏပဲဖြစ်တယ်။အကြ ాయి မဖြစ်ဘူးအကောင့်ထဲမပေါ်ဘူးလို့အဖြစ်တင်ကြတယ်လူငယ်တွေကလူကြီးတွေလှုပ်တာကိုင်းတာကိုနှေးတယ်အားမရဘူးလူကြီးတွေဘက်ကကြတော့လူငယ်တွေလှုပ်တာမြန်တယ်ဝုန်းဝင်းနဲ့လှုပ်တယ်ဒါပေမဲ့အဲ့ဒီအလုပ်ကရေရှည်မခံဘူးဆိုပြန်ပြီးတော့အဖြစ်တင်လူကြီးတွေလှုပ်တဲ့အခါမှာကြောက်လူကြီးတွေကမြန်ဆန်မှုထက်တိကျမှုကိုသူတို့ကဦးစားပေးပြီးအလုပ်လုပ်တယ်အဲ့ဒီတော့မြန်ဆန်မှုကိုဦးစားပေးတဲ့လူငယ်တွေနဲ့တိကျမှုကိုဦးစားပေးတဲ့လူကြီးတွေရဲ့ကြားမှာကွာဟလာတဲ့ကြောက်ကမ်းမတစ်ခုကျွန်တော်တို့ဖြစ်ပေါ်လာပါတယ်ပညာရှင်တွေကတော့အဲ့ဒီကြောက်ကမ်းပါကိုမျိုးဆက်က ွာဟာမှုဖြစ်စဉ်လို့ခေါင်းစဉ်ပေးပြီးတော့တမုတ်ကြပါတယ်လူကြီးတွေကလူငယ်တွေရဲ့လှုပ်ဆောင်မှုကိုအပြစ်တင်ခြင်းနဲ့လူငယ်တွေကကြတော့လူကြီးတဲ့လှုပ်ဆောင်မှုအားမရဘူးသူတို့တွေကဘလို့မှညှိနှိုင်းလို့မရတဲ့အခြေအနေတွေမှာဒီမျိုးဆက်နှစ်ခုဟာထိတ်တိုက်ရင်ဆိုင်ရတယ်ပြဿနာဖြစ်နေရတဲ့သဘောကိုတွေ့ရပါတယ်ဒီကိစ္စရိုးရိုးလေးပါပဲကျွန်တော်မိသားစုတွင်မှာဆိုလို့ရှိရင်အဖေနဲ့အသားမှလည်းဖြစ်နိုင်တယ်အမေနဲ့သမီးမှဖြစ်နိုင်တယ်အလုပ်အကိုင်မှာဆိုလို့ရှိရင်လည်းအထက်လူကြီးနဲ့အောက်လက်ငယ်သားမှလည်းဖြစ်နိုင်တယ်ကျောင်းမှာဆိုလို့ရှိရင်လည်းဆရာနဲ့တပည့်ကြားထဲမှာလည်းဒီကွာခြားမှုဖြစ်စဉ်ကကျွန်တော်တို့ဖြစ်ပေါ်နိုင်နေဆိုတာကျွန်တော်တို့တွေ့ရပါတယ်ဆိုတော့လူငယ်တွေကစိတ်မြန်တယ်မြန်မြန်ဆန်ဆန်လုပ်နိုင်တယ်အားရှိတယ်ဒါမဲ့သူတို့ရဲ့ပြဿနာကသူတို့မှာအတွေ့အကြုံလုံးဝမရှိဘူးငယ်တဲ့အတွက်ကြောင့်မလို့သူတို့ဒီအတိတ်မှာကြုံခဲ့ရတဲ့အတွေ့အကြုံလုံးဝမရှိဘူးလူကြီးတွေကကြတော့အတွေ့အကြုံရှိတယ်။ဒါပေမဲ့အသက်ကြီးွားတဲ့အတွက်မြန်ဆန်မှုမရှိတော့အားသိမ့်မရှိတော့ဒါကြောင့်မလို့ကိစ္စတစ်ခုရင်ဆိုင်လာတဲ့အခါမှာလူငယ်တွေကမြန်မြန်ဆန်ဆန်အားနဲ့လှုပ်ပြီးတော့လူကြီးတွေကအားသိမ့်မသုံးမဲနဲ့တွေ့အကြုံကိုချိန်ထိုးပြီးတော့အေးအေးဆေးဆေးနဲ့တိတိကျကျအလုပ်လုပ်လေးရှိပါတယ်။အဲ့တော့ဒီမျိုးဆက်နှစ်ခုရဲ့ကွာဟမှုလမ်းကြောင်းထဲမှာဘလို့တော်မဲ့ဘလို့အဆင်ပြေမဲ့လူငယ်လူတော်ကောင်းလေးတွေဖြစ်အောင်ကျွန်တော်လုပ်ရမလဲဆိုတာကျွန်တော်တို့ရဲ့လူငယ်ဘဝအသက်တာအတွက်မိခွန်းနေဖြစ်ပါတယ်ခုနကျွန်တော်ပြောပြခဲ့လို့လူငယ်ဘဝရဲ့ဉာဏ်ဆန်မှုအားရှိမှုလူကြီးဘဝရဲ့အတွေ့အကြုံနဲ့အလုပ်ကိုတိတိကျကျလေးလေးနက်နက်လုပ်ကိုင်မှုဆိုတဲ့ချိန်ဝင်ရှာကိုကျွန်တော်တို့ကညှိပေးရမှာဖြစ်ပါတယ်အဲ့တော့လူငယ်တွေကသူတို့မှာရှိတဲ့အားအင်ဉာဏ်ဆန်မှုနဲ့လူများတွေရဲ့အတွေ့အကြုံအသက်ကြီးတဲ့သူတွေရဲ့အတွေ့အကြုံကိုကျွန်တော်တို့ကအသုံးချတတ်မှသာလေကျွန်တော်တို့ရဲ့ဘဝမှာကောင်းတဲ့အလုပ်တိကျတဲ့အလုပ်တော်တဲ့အလုပ်အဆင်ပြေတဲ့အလုပ်ထူးချွန်တဲ့အလုပ်ကိုကျွန်တော်လုပ်နိုင်မှာဖြစ်ပါတယ်အဲ့တော့လူငယ်ရဲလို့ဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်တို့ပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့ပြဿနာတွေကျောင်းမှာတွေ့ကြုံနေရတဲ့ပြဿနာတွေမိသားစုမှာတွေ့ကြုံနေရတဲ့ပြဿနာအဆုံးဆုံးကိုယ့်ရဲ့ဘဝမှာတွေ့ကြုံလာတဲ့ပြဿနာရောငါတို့ဘလို့ရင်ဆိုင်ဖြေရှင်းမလဲဒီပြဿနာငါတို့ဘလို့ကင်တွင်မလဲဘလို့ကောင်းဆောင်မှုပေးမလဲဆိုတဲ့အခါမှာကျွန်တော်တို့ရဲ့ဆုံးဖြတ်ချက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဟာကျွန်တော်တို့ရဲ့ဘဝတစ်ခုလုံးကိုပြောင်းလဲသွားစေနိုင်ပါတယ်အဲ့ဒီတော့လူငယ်တယောက်ရဲ့ဘဝမှာမှန်ကန်တဲ့ဆုံးဖြတ်ချက်မှန်ကန်တဲ့လှုပ်ဆောင်မှုပြောင်မြောက်တဲ့ခေါင်းဆောင်မှုကိုပေးနိုင်မှုရန်အတွက်ကျွန်တော်တို့ရဲ့ဘဝအသက်တာမှာစဉ်းစားပြီးတော့တင့်ရှိနေဖို့ရန်အတွက်ကျွန်တော်တို့အရေးကြီးပါတယ်လူငယ်တယောက်ရဲ့ဘဝမှာဒီလူငယ်ဘဝရဲ့ဆုံးဖြတ်ချက်လူငယ်ဘဝရဲ့လှုပ်ဆောင်မှုတွေကိုလွှမ်းမိုးတဲ့သူ့ရဲ့ပတ်ဝန်းကျင်အစိတ်အပိုင်းတွေအများကြီးရှိပါတယ်ဥပမာအားဖြင့်မိဘအတိုင်းဝန်းရဲ့လွှမ်းမိုးမှုဟာရှိတယ်ပဝန်းကျင်မှာရှိတဲ့တငယ်ချင်းတွေမိษွေအပေါင်းအသင်းတွေအဲ့ဒီလူတွေရဲ့လွှမ်းမိုးမှုဟာလေလူငယ်ဘဝရဲ့အသက်တာမှာအများကြီးတက်ရောက်မှုရှိပါတယ်ဥပမာတစ်ခုအားဖြင့်ဒီလူငယ်တယောက်ကိုသူ့ရဲ့မိဘတွေကနေပြီးတော့အလိုလိုက်ထားတယ်ဆိုလို့ရှိရင်သူ့ရဲ့ဘဝမှာမိဘတွေရဲ့အလိုလိုက်ခြင်းဖြစ်စဉ်ရဲ့လွှမ်းမိုးမှုအမြဲတစေခံနေရတတ်ပါတယ်လူတရေလို့မွေးဖွားလာပြီဆိုရင်သူ့မှာတိုးတက်မှုဖြစ်စဉ်ဆိုတာသူ့အဆင့်နဲ့သူရှိတယ်အဆင့်ကကျော်လို့မရဘူးမွေးလာတယ်လမ်းမလျှောက်နိုင်သေးဘူးပက်လက်နေမယ်နောက်မှောက်ရတို့နေမယ်ပြီးဝင်တဖြည်းဖြည်းနဲ့မှောက်ရတို့လေးနဲ့ရှေ့ကိုချွေ့ๆသွားမယ်ပြီးတော့မှမိဘတွေကတွဲကူပြုတ်သွားလမ်းလျှောက်သွားမယ်အဲ့ဒီအဆင့်နဲ့သူကတဆင့်မီတဆင့်ပဲတိုးတက်တာအဆင့်ကကြော်လို့လုံးဝမရဘူးဆော့ဆာရင်ထမင်းဆော့ဆာလို့မရဘူးအရင်မိခင်တို့ဆိုရတယ်မိခင်တို့တောက်ပြီးွားတဲ့ခါကျတော့မှစာကြေလေတဲ့မှုန့်နဲ့ညက်တဲ့အစာတွေစားတယ်တဖြည်းဖြည်းချင်းတနေ့နှစ်နှစ်ရောက်တဲ့ခါကျတော့မှလူကြီးတွေစားသလိုမျိုးထမင်းကိုစားပြီးစားလို့ရတယ်အဲ့တော့လူငယ်တယောက်ရဲ့အဲ့ဒီလိုအဆင်းဆင်တိုးတက်မှုဖြစ်စဉ်တိုင်းကိုမိဘတွေအတိုင်းဝိုင်းနေရလမ်းပြအကူအညီမှုပဲပေးနိုင်တယ်။တကယ်တကယ်လောက်ရကံ့ရယဉ်ဆိုင်ရတာအဲ့ဒီလူငယ်ကိုယ်တိုင်ပဲဖြစ်ပါတယ်။ဆိုတော့အဲ့ဒီလိုမျိုးလူငယ်ရဲ့တိုးတက်မှုဖြစ်စဉ်သူသွားပြီးသူရှောက်နေတဲ့လမ်းခရီးကိုမိဘတွေကအလိုလိုက်ချင်းဖြစ်စဉ်နဲ့လွှမ်းမိုးလိုက်တဲ့အခါမှာဒီလူငယ်ဟာသူ့ဘာသာသူတွေးကြုံတိကျွမ်းပြီးတော့ဒီအဆင့်တွေကိုကြော်တက်လာရခြင်းမျိုးမဟုတ်ဘဲနဲ့မိဘတွေရဲ့လွှမ်းမိုးမှုများနေသူကဒီအဆင့်တွေကိုတက်လာရတဲ့အခါကျတော့သူဟာစစ်စစ်မှန်မှန်နဲ့သူ့ရဲ့ဘဝဖြစ်စဉ်ရဲ့အဆင့်တွေကိုသူဟာမလျှောက်လန်းနိုင်ခဲ့ပါဘူး။သူမှာအားရောရှိပါတယ်။ဒါပေမဲ့ဘလို့အသုံးချရမယ်ဆိုတာမသိဘူး။အသက်ကြီးတဲ့သူတွေကအတွေ့အကြုံကိုဘလို့တင်ယူရမယ်ဆိုတာသူကမသိဘူးဖြစ်နေတတ်ပါတယ်။မိဘတွေကတော့အေးငါတို့သားလေးကိုတိတ်လို့လိုက်တာဒီသက်ဒီရဲ့ရောက်နေသူ့ဝတ်သူမလျှော်တတ်သေးဘူး။အမေကလျှော်ပေးနေရတယ်ဒီအသက်ဒီရဲ့ရောက်နေပြီထမင်းစားတဲ့ခါမှာအမတွေကတစ်ချိန်လုံးပြင်ပေးနေရတယ်ဒီအသက်ဒီရဲ့ရောက်နေပြီအဲ့ရကိုကိုပါလို့မခင်းတတ်သေးဘူးအမတွေဦးလေးတွေအတော်တွေကခင်းပေးနေရတော့လို့မိမိတို့ရဲ့အလိုလိုက်ချင်းဖြစ်စဉ်ရဲ့လွှမ်းမိုးမှုဂုံယူစွာနဲ့ပြောဆိုနေတယ်အဲ့ဒီပြောဆိုမှုရဲ့အကျိုးရလဒ်ကတော့ဘာလဲဆိုတော့မိမိရဲ့သားသမီးမိမိရဲ့မောင်ငယ်မိမိရဲ့တူတူမဟာဒီဖြစ်စဉ်တွေထဲမှာကိုကိုတိုင်းပ တွေးကြုံတိကျွမ်းပြီးတော့မဖြတ်ကျော်တဲ့အတွက် तू ဟာအဆင့်ကျော်ပြီးတော့ဒီအစီအစဉ်မှာကြီးပြင်းခဲ့ရတဲ့အတွက်ကြောင့်မလို့တကယ်တကယ်ဘဝမှာအခက်အခဲပြဿနာနဲ့ထိတိုက်ရင်ဆိုင်လာရတယ်ဆိုလို့ရှိရင်ဘလို့ရင်ဆိုင်ဖြေရှင်းရမယ်ဆိုတဲ့ဆုံးဖြတ်ချက်မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှုရင်အတွက်အင်မတန်ခက်ခဲမှုဖြစ်ပေါ်တတ်ပါတယ်စိတ်ပညာရှင်များတော့ဒီကိစ္စမျိုး over protection အလိုလိုက်ချင်းဖြစ်စဉ်လို့သတ်မှတ်ပြီးတော့ပြောဆိုတတ်ပါတယ်ဒီအစီအစဉ်လေးကိုကျွန်တော်ညီကုံးချုပ်လိုက်ချင်ပါတယ်လာမယ့်အပတ်များမှာလည်းပြန်လည်ပြီးတော့ဆုံတွေ့ကြပါစို့လို့ကျွန်တော်ဆန္ဒပြုလိုက်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်